မြောက်ကိုရီးယားဘက်ကခိုးလုံလာသူ900ကျော်ကိုတရုတ်ကအတင်းကျပ်ပြန်ပို့ခဲ့တယ်ဆိုတဲ့သတင်းအပေါ်မှာလူအခွင့်ရေးလှုပ်ရှားသူတွေကနေတရုတ်ကိုဝေဖန်ပြစ်တင်လိုက်ကြပါတယ်။သူတို့ကိုတရုတ်နိုင်ငံကနေတရုတ်မြောက်ကိုရီးယားနေဆက်ဖြတ်ကျော်ပြီးတော့ဒီသတင်းပတ်အစောပိုင်းကပြန်ပို့ခဲ့တာလို့မြောက်ကိုရီးယားဒုက္ခသည်တွေအရေးကိုကူညီဆောင်ရွက်နေတဲ့တောင်ကိုရီးယားလူအခွင့်ရေးအဖွဲ့အတော်များများကပြောပါတယ်။တရုတ်နိုင်ငံဟန်ဂျိုးမှာပြုလုပ်ခဲ့တဲ့2023အာရှအားကစားပြိုင်ပွဲအပြီးတိတ်မကြခင်မှာပဲပြန်ပို့လိုက်တာလို့ဆိုပါတယ်။နေဆက်တခြား COVID-19 တင်းကျပ်မှုတွေကိုမြောက်ကိုရီးယားဘက်ကနေဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းတရုတ်ကအခုလိုမြောက်ကိုရီးယားနိုင်ငံသားအများအများနေဆက်ကနေတဆင့်ပြန်ပို့လိုက်တာဟာပထမအဦးဆုံးအခြေအနေဖြစ်ပါတယ်။ကပ်ဘေးမတန်ခင်ကတော့မြောက်ကိုရီးယားဘက်ကနေဝင်လာတဲ့သူတွေကိုတရုတ်ကပုံမှန်ပြန်ပို့လို့ရှိတာပါ။အခုလိုမျိုးမြောက်ကိုရီးယားအများအပြားကိုနေရပြန်ပို့တယ်ဆိုတဲ့သတင်းပေါ်မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့အတိမပြုပါဘူး။ဒါပေမဲ့လည်းအခုလိုမြောက်ကိုရီးယားကခိုးဝင်လာသူတွေဟာစီးပွားရေးအရရွှေပြောင်းလာသူတွေဖြစ်တယ်လို့တရုတ်ဘက်ကအကြောင်းပြပြောဆိုလို့ရှိပါတယ်။ဒါကြောင့်တရုတ်နိုင်ငံတွင်ဝင်ရောက်လာသူတွေခိုးလုံပဲပြောင်းလာသူတွေဆိုတာမရှိဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်ခင်ဗျာ။